တဲ့စာရေးဆက်သွယ်ကြပါအောင်ရှင်။အခုကတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည့်ရောက်လာပါပြီ။ဒီသတင်းပတ်မှာတော့အလုံးနဲ့ကံအကြောင်းကိုစွဲဆောင်ရအမှုပညာရှင်ဆရာကြီးဦးဝင်းဖေကတင်ပြထားပါတယ
်။ဘောရဂျူနာမြန်။ဝင်းဖေရဲ့မိတ်ဆွေသာမနှစ်ယောက်အကြောင်းကလေးကိုဖောက်ပေးချခြင်းပါလေ။ဝင်းဖေရဲ့မိတ်ဆွေကြီးနာမည်ကိုကိုဝမ်းမောင်လို့ပဲဆိုကြပါစို့။နောက်သူ့သားရဲ့နာမည်ကိုတော့မောင်ရွှေလို့ပဲထားလိုက်ပါသူတို့သားဖမကဆွေမျိုးရင်းချာသိမ့်မရှိပါဘူးကိုဝမ်းမောင်ရဲ့ဇနီးဟာသူ့သားအထက်တန်းကျောင်းသားဘဝမှာကလေးကကွယ်လွန်သွားရှာပါလေမိဘများမရှိကြတော့တာကတော့ကြားပါပြီဒီတော့ကိုဝမ်းမောင်မှာသွေးရင်းသားရင်းဆိုလို့သားဖနှစ်ယောက်ပဲရှိကြတော့တာပါကိုဝမ်းမောင်ကတခြားသူပိုင်နဲ့ကိုယ်ပိုင်လုပ်ငန်းကြီးတစ်ခုမှာမန်နေဂျာအဖြစ်လုပ်ကြိုက်ပါတယ်။အဲ့ဒီလုပ်ငန်းကြီးရဲ့တိုးတက်မှုဟာမမြန်ပေမဲ့မှန်မှန်နဲ့ခိုင်ခိုင်ခန့်ခန့်ကြီးဖြစ်ထွန်းလာပါလေ။ကိုဝမ်းမောင်ရဲ့တည်ငြိမ်နဲ့ကြွန့်ကျင်စေ့စားမှုကြောင့်ဖြစ်တယ်ဆိုတာထင်ရှားပါလေ။သူ့ရဲ့တဦးတည်းသောသားမောင်ရွှေဟာကျောင်းစာမှာသိမညံ့မီမတော်လှပါဘူး။ဒါပေမဲ့ခုနှစ်တန်းကစပြီးပကြီးရေးပါလေ။ကိုဝမ်းမောင်ကသူ့သားပကြီးဝါသနာပါလာတာကိုအလွန်စိတ်ဝင်စားလို့အနီးကစောင့်ကြည့်လေးလာအားပေးပါလေ။ဘာကြောင့်လဲဆိုတော့သူကိုယ်တိုင်ကလည်းဗဘုဝါသနာပါပါလေ။ဒါပေမဲ့သူ့စာဝတ်နေရေးအတွက်အဓိကအလုတ်ကင်မှကလည်းအချိန်သိမ့်မရနိုင်တဲ့အတွက်ဗဘုစာအုပ်တွေဝယ်တယ်။ဗဘုရုပ်တွေအမျိုးမျိုးကိုကြည့်တယ်။စာတွေဖတ်တယ်။တခြားလူများနဲ့ပတ်သက်တဲ့စာတွေလည်းဖတ်တယ်။နေနေပါပါအားတဲ့အခါကလေးတွေမှာရှင့်နဲ့ဗဘူးယုတ်ကလေးတွေလုတ်တယ်နောက်တော့ပလတ်စတစီလို့ခေါ်တဲ့အနောက်နိုင်ငံကကလေးတွေဗဘူးအပြင်းပြေလေ့ကျင့်တဲ့ရှင့်အတုကိုဝယ်ပြီးတော့ယုတ်ကလေးတွေလုတ်တယ်နောက်ခစ်သစ်ဗဘူးဆိုတာလေးတွေလည်းစမ်းသပ်ထုလုပ်လို့ရှိတယ်လက်လန်းမီယာပစ္စည်းကလေးတွေကိုဆက်ဆက်ကော်နဲ့ကလန်းနဲ့ရိုက်ဂေးဆော်ရန်ဆော်ပြီးတော့မှခစ်သစ်အမြင်ဗဘူးယုတ်တွေလည်းစမ်းသာထုလုပ်တယ်ဒါပေမဲ့သူ့မှာသိအားလချင်မရှိလို့အရေးအတွက်ကတော့နဲပါတယ်ဖေလုပ်တဲ့သူရဲ့ဗဘူးယုတ်ကလေးတွေကိုသားမောင်ရွှေကစိတ်ဝင်စားသဘောကျပေမဲ့သူကိုယ်တိုင်ကတော့ပကြီးပဲရေးဖို့ဝါသနာပါပါတယ်ဒါကိုကိုဝမ်းမောင်ကသူ့သားသူ့လိုဗဘူးဝါသနာမပါရခေါင်းလားဆိုတဲ့စိတ်လုံးဝမရှိပါဘူးသူ့သားရဲ့ဝါသနာဟာဘယ်တိုင်တာတိရှိတယ်လဲဆိုတာကိုပဲအလေးအနက်အကဲခတ်ပါတယ်နောက်တော့မောင်ရွှေရဲ့ဝါသနာဟာတသက်စာပဲဆိုတာသေချာသွားလို့ကျောင်းစာနဲ့အတူမောင်ရွှေပကြီးရေးဖို့ကိုဝမ်းမောင်ကအပြည့်အဝပံ့ပိုးကူညီပါတော့တယ်သူ့သားဘွဲ့ရပြီးနှစ်နှစ်လောက်နေတော့ပကြီးပညာအရရောရောင်းတန်းဝင်မှုလူကြိုက်များမှုပါအောင်မြင်လာပါတယ်ကိုဝမ်းမောင်ရဲ့တသက်လုံးနည်းနည်းချင်းလေ့လာခဲ့မှုစာတွေဖတ်ပြီးတော့စဉ်းစားတွေးခေါ်မှုတွေခံစားလေးလာမှုတွေဗဘူးယုတ်အသေးကလေးတွေစမ်းသပ်ထုတ်လုပ်ခဲ့မှုအရင်းအနှီးတွေကြောင့်နှစ်နှစ်လောက်အချိန်တို့အတွင်းမှာပဲလူကြိုက်များကြော်ကြားအောင်မြင်တဲ့ရောင်းအားကောင်းတဲ့ဗဘူးဆရာဖြစ်လာပါတယ်ကိုဝမ်းမောင်ရဲ့ဗဘူးတွေဟာသမယိုးကြရီမဟုတ်သလိုသူ့ဘဝကလည်းအများနဲ့မတူပဲဖြစ်နေပါတယ်ဒါပေမဲ့အောင်မြင်နေတဲ့သားလူသူပကြီးဆရာမောင်ရွှေကတော့ဖေအတွက်စိတ်ပူလာပါတယ်။ဒါနဲ့သူ့အဖေကိုလိုရင်းမယ်ပြောပါတယ်။အဖေဟာတစ်သက်လုံးဆန္ဒကြီးမားခဲ့တဲ့ဗဘူးဆရာဘဝကိုအချိန်တို့အတွင်းရခဲ့ပြီးကြော်ကြထင်ရှားနေပြီးအလွန်ထူးခြားတဲ့ပါရမီရှင်ကြီးအဖြစ်လူတွေကဝမ်းပန်းတသာကြိုးစိုးအသိမှတ်ပြုကြပြီးဖြစ်တဲ့အကြောင်းဒါကြောင့်သွားလာနေထိုင်စားသောက်ပုံတွေကိုသတိထားဆင်ခြင်ဖို့လိုပါတယ်လို့ပြောရှာပါတယ်။ဒီတော့ကိုဝမ်းမောင်ပြန်ပြောတဲ့စကားကလေးတွေကရိုးစင်းလွန်းလို့ဝင်းမေကောင်းကောင်းကြီးသတိပြုမှတ်မိနေပါတယ်သူပြန်ပြောလိုက်တာကတော့ငါသားတဲ့အဖေရဲ့နေပုံထိုင်ပုံကသူများနဲ့မတူဘူးလို့ဆိုပေမဲ့အဖေကျမ်းမာရေးကိုသာမြင်နေတာပဲတဲ့အဖေကိုသိပ်ပြီးအထင်မကြီးမိဘူးအရေးကြီးတယ်လို့အဖေကိုသိပ်ပြီးအထင်မသေးဘူးလဲလိုပါတယ်သူနေနေလဲသူ့သားကိုရှိတာတဲ့ပို့ပြီးအထင်မကြီးသလိုသိလေအထင်မသေးပါဘူးကျန်နာကတော့ကံပေါ့ကွာတဲ့ကံဆိုတာအလုပ်ပါပဲတဲ့အဲ့လိုပြောသေးဗျာဆက်လက်တင်ပြပါဦးမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်ပြပါ